မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုသူတို့ပြန်သွားရရင်လုံခြုံရေးအခြေအနေစိုးရိမ်ရတဲ့အကြောင်းနောက်သူတို့နေရာရင်းကိုပြန်မို့နှောင့်နှေးနေရတဲ့အခက်အခဲတွေရေရှည်ဘဝအမကန်ချက်တွေနဲ့နိုင်ငံရေးတိုင်းငံသားခွင့်ရေးတွေအပြည့်အဝပေးဖို့တမနာကြီးရှိကိုတင်ပြပေးဖို့မြန်မာဝန်ကြီးကိုတောင်းဆိုမယ်လို့ပြောပါတယ်။ဒေါက်တာဝင်းမြတ်အေးကလည်းရှေ့သတင်းပတ်ထဲဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းလေးစီကိုပထမဦးဆုံးအကြိမ်လာရောက်ဖို့ရှိနေပါတယ်။လောလောဆယ်မှာတော့တိမ့်ချီတဲ့ဒုက္ခသည်တွေဟာမုတ်တုံရာသီဥရုဒဏ်ခံနိုင်အောင်စခန်းတာဝန်ရှိတဲ့သူတွေကနေရွှေ့ပြောင်းပေးနေတယ်လို့လမ်းတွေဖောက်ပေးနေအိမ်ဆောက်ဦးတွေခိုင်ခန့်အောင်တိဆောက်ပေးနေကြပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။မြန်မာအစိုးရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးလက်ဖြင့်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖော်ရေးကော်မတီကိုဦးဆောင်နေသူလည်းဖြစ်တဲ့ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာလာမယ့်ဧပြီလ17ရက်နေ့ဗုဒ္ဓဖူးနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပြီးပထမဦးဆုံးအကြိမ်ဖြစ်ဒုက္ခသည်တွေနဲ့တွေ့ဆုံဖို့ဧပြီလ12ရက်နေ့မှာတော့ကော့စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားရောက်မှာဖြစ်ပါတယ်။ဝန်ကြီးရောက်လာမှာကိုဒုက္ခသည်တွေကကြိုဆိုပြီးတော့ဝန်ကြီးကနေတဆင့်နိုင်ငံတော်သမ္မတသည်ဦးဝင်းမြင့်ထံကိုသူတို့ရဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနေရရင်ပြန်မို့နှောင့်နှေးနေရတဲ့အခြေအနေကိုတင်ပြဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံကပြည်ထောင်စုဝန်ကြီးဒေါက်တာဆင်းရဲကျွန်တော်တို့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်များကိုလာရောက်ကြည့်ရှုမယ်ဆိုပြီးတော့ဝန်ကြီးတို့ကျွန်တော်တို့တရင်းကောင်းပါလာကြင်ပါတယ်ဝန်ကြီးနဲ့တကွကျွန်တော်တို့နိုင်ငံတော်သမ္မတပြည်ပေါ့ဦးဝင်းမြင့်ကိုလည်းကျွန်တော်ကကျွန်တော်တို့ရိုဟင်ဂျာလူမျိုးရဲ့အဖြစ်ကိုဆောင်ရွက်ပေးမယ်ဆိုပြီးတော့ကျွန်တော်တို့ကညှော်လင့်ပါတယ်ဦးဝင်းမြင့်ဒီအမှန်တရားကိုလောဆွမ်းမယ်ဆိုပြီးတော့ကျွန်တော်တို့ကညွန်တာတာပါတယ်ဝန်ကြီးရောက်လာမယ်ဆိုရင်ကျွန်တော်တို့ကဒုက္ခတွေရိုဟင်ဂျာဒုက္ခတွေတို့နဲ့ဆွေးဆုံမယ်ဆိုပြီးတော့ကျွန်တော်တို့ပြောပြနေကြတယ်ကျွန်တော်ဒုက္ခတွေတွေနဲ့တွေ့ဖို့အတွက်ကျွန်တော်အများကြီးညှော်လင့်ပါတယ်ဆွမ်းမယ်ဆိုရင်ကျွန်တော်တို့ရဲ့အခါကိုဝန်ကြီးကိုကျွန်တော်တို့တင်ပြကြည့်ပါတယ်ကျွန်တော်ရဲ့တောင်းစုချက်ကိုဝန်ကြီးတို့နဲ့အမရာကြီးကလာရောက်ဆောင်ရပေးမယ်ဆိုပြီးတော့ကျွန်တော်ရဲ့လိုယူခြင်းနေပါတယ်ခင်ဗျာ
ကဲအဓိကဝင်ကြီးကိုတွေ့ရင်ဗမာတောင်းဆိုခြင်းပါလဲရှင
်ကျွန်တော်ရဲ့ဝင်ကြီးနဲ့ဆွေးမယ်ဆိုရင်ကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးအပြည့်အဝကျွန်တော်ပြန်လေရရှိဖို့နဲ့နောက်ဘေးကင်းလုံခြုံစွာကျွန်တော်မြန်မာနိုင်ငံကိုကျွန်တော်နိုင်ရတဲ့ဘက်ကိုပြန်လေသွားဖို့အတွက်နောက်မိမိရဲ့မူလစေရောမှာပြန်လေနေထိုင်ရအတွက်ကျွန်တော်အဓိကတောင်းဆိုပေါ့ပါ
ရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကလည်းဝင်းကြီးဒေါက်တာဝင်းမြတ်အေးနဲ့တွေ့ခဲ့တဲ့ဆိုရင်ဒုက္ခသည်တွေသူတို့ဘာကြောင့်နေရရင်ပြန်မို့အခက်ခဲဖြစ်နေကြရသလဲဘာကြောင့်နှောင့်နှေးနေကြရသလဲဆိုတာတင်ပြမယ်လို့ပြောပါရယ
်ပြောတူလိုက်ကျွန်တော်တို့ဒီနေရာလေးသူတို့တောင်းဆိုချင်တဲ့ကိုမူလာမေယာကိုရာကြီးရာကြီးရဲ့အဲ့ဒါကခုနတောင်းဆိုမယ်လို့လည်းအဲ့လိုမျိုးစီစဉ်နေတယ်ကျွန်တော်တို့နိုင်ငံသားအခွင့်အရေးဒီဝပေးပြီးတော့နိုင်ငံသားပြည်ပြည်နဲ့တင်နေရပြီးတော့ကျွန်တော်တို့မူလမြာကိုရကြည့်တယ်အဲ့ဒါပြီးတော့ကျွန်တော်တို့ဘဝလုံးကျုံမှုပါဒီကကျွန်တော်တို့ဘဝလုံးကျုံမှုပါပဲကျွန်တော်ဘဝလုံးကျုံမှုတော့သူတို့တောင်းဆိုကြည့်ပါတယ
်အခုလက်တလောအချိန်ဒီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်မုတ်တုံရာသီမိုးရင်းရောက်တော့မှာမို့လို့စိုးဝါးလာတဲ့ရာသီဥတုဒဏ်ခံနိုင်အောင်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ကြိုတင်ပြင်ဆင်မှုအနေနဲ့အဲ့ဒီကဒုက္ခတဲ့အကြီးဆုံးစခန်းထဲမှာတော့လမ်းမဆက်သွယ်ရေးအတွက်အဓိကအသုံးပြုဖို့လမ်းဖောက်လုပ်နေကြပါတယ်ရိုဟင်ဂျာဒုက္ခတဲ့စခန်းတွေတည်ရှိနေတဲ့နေရာကလည်းမိုးအများဆုံးရွာသွန်းတဲ့အပိုင်းဖြစ်ပြီး UNHCR ကုလသမဂ္ဂဒုက္ခတဲ့များဆရာမဟာမင်းကြီးရုံးရဲ့ကွန်ပျူတာနဲ့ခန့်မှန်းတွက်ချက်မှုအရာဒုက္ခတဲ့တသိန်းကျော်လောက်ဟာလာမယ့်မိုးရာသီအတွင်းမှာမိုးများပြီးတော့မြေပြိုမှုရေလွှမ်းမှုတွေနဲ့ကြုံရမယ်လို့တွေးရှိရပါတယ်။ကိုဆက်ပဇာက UNHCR ရဲ့ဒုက္ခသည်စခန်းနေရာချထားရေးအရာရှိ JO Software ကတော့
We want to ensure that the trucks can continue to come because as the rains come these are will be completely muddy it will be impossible to
get the dump. ဒီလမ်းကလုံးဝရှင်လန်းကြီးဖြစ်သွားမှာမို့လို့ကုန်တင်ကားတွေ truck ကားတွေဖြတ်မောင်းလို့လုံးဝမဖြစ်နိုင်တော့ပါဘူး။ဒါကြောင့်ဒီကားတွေမောင်းလို့ရတဲ့အနေအထားဖြစ်အောင်လို့တေချာလုပ်နေကြတာပါ။ဒီလိုစခန်းနဲ့အဝင်လမ်းတွေမကဘူး။ဒီစခန်းတွေကနေရေတွေတေချာပြန်ထွက်ဖို့လဲလှူထားရမှာပါ။
အခုဖောက်လုတ်တဲ့လမ်းကကုတုပလောင်ဘာလူခါလေးဒုက္ခသည်စခန်းတွေမှာအလုံးလုံးနေကြတဲ့လူသားချင်းစာနာမှုဆိုင်ရာကုညီထောက်ပံ့ပေးရေးအဖွဲ့အတွက်အဓိကအသုံးပြုအားထားရမယ့်လမ်းဖြစ်ပြီးအဲ့ဒီဒုက္ခသည်စခန်းတွေရဲ့နေရာ၃ပုံတစ်ပုံကရေလွှမ်းမှုမှုကြုံရနိုင်လို့ဒုက္ခသည်8000ကျော်လောက်နေရာထိုင်ခင်းအခက်အခဲဖြစ်နိုင်တယ်လို့ UNHCR ကပြောဆိုထားပါတယ်။တောင်ကုန်းတွေပေါ်မှာနေထိုင်နေကြရတဲ့ဒုက္ခသည်တွေဟာမြေပြန့်နေစီကိုပြောင်းရွှေ့တာသွားလာရေးအဆင်ပြေအောင်လမ်းဖောက်လုတ်နေတာတွေရှိပါတယ်လို့ရိုဟင်ဂျာဒုက္ခသည်ကိုအီဆလန်ကပြောပြပါတယ
်။အခုတလောက်အလာမာတော့မိုးရသည်အထက် IOM စီတော့လက်ပါကအဖွဲ့အစည်းတွေကနေနေနေရာတွေကိုဖြုံးချွေးနေတာတရှိုးတလေကိုတွေ့ရပါတယ်
ယာယီတာလဘက်အမိုးကာရီနဲ့နေထိုင်နေရတဲ့ဒုက္ခသည်တွေအတွက်လည်းရာသီဥတုတန်ခံနိုင်အောင်တဲအိမ်တွေတိဆောက်ပေးနေကြတယ်လို့ဒုက္ခသည်ကိုမျိုးတန်ကပြောပြပါဗျ
။မိုးရွာဒီလေရောလာမှာဆိုတော့တော်တော်အန်ဒရီရှိဆိုပြီးတော့သူတို့ကတချမ်းနေရမှာပြောင်းပြေးကြတာ။ဟိုအန်ဒရီမရှိတဲ့နေရမှာရာသီဥတုတန်ကိုခံနိုင်တယ်ပြီးတော့အပေါ်လာဟိုလဲရပါတယ်ဟိုကောင်းတဲ့အဲ့လိုမျိုးနေတာကိုချေပင်ပြေးတာပါ
။မုတ်တုံရသည်နီးကပ်လာနေတာနဲ့အများတောင်ကုန်းတောင်နှမ်းတွေပေါ်မှာနေထိုင်တဲ့ဒုက္ခသည်တွေဘေးအန္တရာယ်ကြုံရနိုင်တယ်ဆိုတာကိုတာဝန်ရှိသူတွေကသတိပေးနေကြတာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေနေထိုင်ရေးအဆင်ပြေနိုင်မှုယာယီစခန်းတွေအဖြစ်နဲ့ကျွန်းမှာစီစဉ်ထားတယ်ဆိုတာကိုလည်းပြောဆိုထားပါတယ်ရှင်။